တရုတ်နိုင်ငံအတွင်းကအမေရိကန်ဗဟိုထောက်လှမ်းရေးအေဂျင်စီ CIA ရဲ့လုပ်ငန်းတွေကို2010ခုနှစ်နောက်ပိုင်းကစလို့တရုတ်အစိုးရကစနစ်တကျဖြိုခွင်းခဲ့တယ်လို့ The New York Times သတင်းစာမှာရေးသားထားပါတယ်။တရားစင်လောက်ရှိတဲ့ CIA အတွက်အလုပ်လုပ်ပေးနေသူတွေကိုတရုတ်အစိုးရကနှစ်နှစ်အတွင်းတပ်ဖြတ်ပစ်တာဖမ်းဆီးထောင်ချတာတွေလုပ်ခဲ့တယ်လို့ The New York Times ကဆိုပါတယ်။ဒီထောက်လှမ်းရေးသတင်းပေါက်ကြားမှုဟာဆယ်စုနှစ်အတွင်းအဆိုးအဝါဆုံးဖြစ်တယ်လို့အမည်မဖော်လိုတဲ့လက်ရှိတာဝန်ထမ်းဆောင်နေသူတွေရောယာရုကအနာယူသွားသူတွေရောစုစုပေါင်း CIA ရရှိ10ဦးရဲ့ထွက်ဆိုချက်တွေကိုကိုကာဘီသတင်းစာမှာဖော်ပြထားတာပါ။ထိခိုက်ညစ်နာမှုတွေနှေးပါအောင် CIA ကတပ်ဆိုင်ရာတာဝန်ရှိသူတွေကစ조사ခဲ့ပေမဲ့ဘာကြောင့်သတင်းပေါက်ကြားမှုဖြစ်သွားခဲ့တယ်ဆိုတဲ့အပေါ်ဌာနအတွင်းပြင်းထန်တဲ့သဘောထားကွဲပြားမှုတွေဖြစ်ပေါ်ခဲ့တယ်လို့ဆိုပါတယ်။ CIA အဖွဲ့အတွင်းမှာတင်တရှိုးရှိနေတယ်လို့ယူဆရတဲ့အရာရှိတချို့ရှိသလိုပဲနိုင်ငံခြားမှာနေထိုင်တဲ့ထောက်လှမ်းရေးတွေနဲ့ CIA ဆက်သွယ်တဲ့နှီးစနစ်ကိုတရုတ်တို့ကထိုးဖောက်ဝင်ရောက်နိုင်ခဲ့တယ်လို့ယူဆသူတွေလည်းရှိပါတယ်။ဒီကိစ္စနဲ့ပတ်သက်လို့ CIA ဘက်ကတစုံတရာတုံ့ပြန်ပြောဆိုခြင်းမရှိသေးပါဘူး။